တောင်တရုတ်ပင်လယ်ပြင်မှာနယ်နိမိတ်ပိုင်ဆိုင်မှုတွေတရုတ်နိုင်ငံနဲ့အငင်းပွားမှုတွေကြီးထွားလာနေတဲ့ဗီယက်နမ်နိုင်ငံနဲ့ဆက်ဆံရေးတိုးမြှင့်ဖို့ကြိုးပမ်းမှုအဖြစ်အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကသူ့ရဲ့အာရှခရီးစဉ်အတွင်းဗီယက်နမ်နိုင်ငံကိုဦးစားပေးပြီးတော့သွားခဲ့ပါတယ်။မကြာသေးခင်နှစ်တွေကစပြီးဗီယက်နမ်နဲ့ဆက်ဆံရေးကကောင်းအောင်ကြိုးပမ်းလာနေတဲ့အမေရိကန်ကစစ်ရေးအရပါဆက်ဆံရေးတိုးမြှင့်ဖို့လှုပ်လာနေတာကိုသူ့ရဲ့ပြိုင်ဘက်တရုတ်ကတော့ဒီအတိုင်းလက်ပိုက်ကြည့်နေမှမထင်ဘူးလို့အကဲခတ်တွေကသုံးသပ်ကြပါတယ်။ဟနွိုင်းမြို့ကနေ VOA သတင်းတောက်ဝီလျံဂဲလိုပြပို့ထားတဲ့သတင်းလွှာကိုအခြေခံပြီးဒေါခင်မျိုးသက်ကပြောပြမှာပါရှင်
။အမေရိကန်နဲ့ဗီယက်နမ်နိုင်ငံတို့ကြားစစ်ဖက်ဆိုင်ရာဆက်ဆံရေးတွေတိုးမြှင့်တဲ့အနေနဲ့အမေရိကန်လင်းတင်တင်မောတစင်မကြခင်မှာပဲဗီယက်နမ်နိုင်ငံကိုတွားရောက်มาဖြစ်ပါတယ်။အာရှဒေသကိုတွားရောက်တဲ့အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ဟာကျတဲ့ပရင်းနေသူ့ရဲ့တေဝင်တွားရောက်တဲ့ဗီယက်နမ်ခီးစဉ်အဆုံးသတ်ချိန်မှာအမေရိကန်စစ်တင်ပေါ်လာရောက်မှုနဲ့အတူဗီယက်နမ်ရဲ့ဆက်ဆံရေးတိုးမြှင့်မှုအတွက်ဗီယက်နမ်ကွန်မြူနစ်ပါတီအကြီးအကဲငူယန်ပရူသွန်ကိုကျေးဇူးတင်စကားပြောကြားခဲ့ပါတယ်
။မလရဲမှာကျွန်တော်တို့လင်းတင်တင်မောကြီးတာနန်ဗီယက်နမ်ကိုလာရောက်มาဖြစ်ပြီးမိဘအပြင်ဆက်ဆံရေးတိုးမြှင့်မဲ့အတွက်ကျေးဇူးတင်ပါတယ်
။အရင်စစ်ပွဲကာလအတွင်းကရန်သူတွေဖြစ်ခဲ့တဲ့ဗီယက်နမ်နဲ့အမေရိကန်တို့ကြားအခုလိုဗီယက်နမ်စစ်ကမ်းကိုအမေရိကန်ရေတပ်ကလင်းတင်တင်မောတစင်ပထမဆုံးချိန်ဆက်ကတ်တော်မှာမို့ဒါဟာစစ်ဆက်ဆံမှုကိုတိုးမြှင့်လာတာသိသာစေပါတယ်။တချို့ကရန်ဘက်နှစ်နိုင်ငံကြားစစ်ရဲပူးပေါင်းမှုတွေတိုးမြှင့်မဲ့လက္ခဏာဖြစ်လင်းတင်တင်မောဆက်လွတ်မဲ့အစီအစဉ်ကိုတော့ပြီးခဲ့တဲ့နှစ်ဩဂုတ်လထဲမှာပဲအမေရိကန်ပင်တဂန်စစ်ဌာနချုပ်ကနေကြေညာထားတာပါ။တောင်တရုတ်ပင်လယ်ပြင်မှာနယ်မြေပိုင်ဆိုင်မှုအတွက်တရုတ်နဲ့အငင်းပွားနေတဲ့ဗီယက်နမ်ဟာတရုတ်ကိုအန်တူပြီးကိုချီဘောကိုရက်ချင်တဲ့ဆန္ဒရှိကြောင်းပြသလာတဲ့နောက်မှာအမေရိကန်ကဗီယက်နမ်နဲ့နှိကတ်တဲ့ဆက်ဆံရေးရဖို့အတွက်ကြိုးစားလာတာဖြစ်ပါတယ်
။ခိုင်မာအားကောင်းပြီးတာယာဝါပြောလွတ်လပ်တဲ့ဗီယက်နမ်နိုင်ငံဟာအမေရိကန်အတွက်အကျိုးများမယ်လို့ယူဆကြောင်းနဲ့မိတ်ဆွေအဖြစ်ရှေ့ဆက်လက်တွဲဖို့ရည်ရွယ်ပါတယ်
။ဗီယက်နမ်စစ်ပွဲကာလတုန်းကအမေရိကန်နဲ့တိုက်ခိုက်ခဲ့တဲ့အကြီးအမားဆုံးတက်ဆစ်စင်ရဲ့အနှစ်90မြောက်ထိမ့်မြတ်ကျင်းပဖို့အတွက်ရပ်ပိုင်းကလေးပဲလိုတဲ့အချိန်မှာဝန်ကြီးမက်တစ်ဗီယက်နမ်ကိုတည်ဝင်ခီးသွားရောက်တာဖြစ်ပါတယ်။ကွန်မြူနစ်ဗီယက်နမ်နိုင်ငံရဲ့တူးနဲ့ဒဇင်အမှတ်သားတွေကြားကစစ်ကောင်းဆောင်ဟိုချီမင်းကြေးရုပ်တူရှိရာမျှော်စင်ရှိဗီယက်နမ်ဂုံပြုတ်တပ်ဖွဲ့ရဲ့အလေးပြုမှုကိုခံယူရင်းဗီယက်နမ်ကွန်မြူနစ်ပါတီခေါင်းဆောင်တွေနဲ့ပူတဲတရင်စာရှင်းလင်းပွဲလုပ်ခဲ့တဲ့ဝန်ကြီးမက်တစ်ကနှစ်နိုင်ငံကြားမူဝါဒအရမတူညီတာတွေရှိနေပေမဲ့တူညီတာတွေအများကြီးရှိတာကိုအလေးထားပြီးပြောကြားခဲ့ပါတယ်
။စစ်ပွဲကာလကကျွင်းကြံရစ်တဲ့လက်နက်အစိတ်ပိုင်းတွေကိုဖယ်ရှားရှင်းလင်းဖို့အခုထိကျွန်တော်တို့လှုပ်ဆောင်နေစေဖြစ်ပါတယ်။အတိတ်ကဖြစ်ပျက်ခဲ့တာတွေကိုကျွန်တော်တို့လေးစားသလိုရှေ့ဆက်လှုပ်ဆောင်ရမယ့်အလုပ်တွေကိုလည်းတည်တည်ချာချာလုပ်မှာပါ။ကျွန်တော်တို့ဟာအမြင်တူသူတွေဖြစ်တာမို့နှစ်ဖက်သဘောတူညီမျှနိုင်တာတွေကိုတွေ့လာဖို့တိတ်မခတ်ပါဘူး
။နှစ်ဖက်သဘောထားမျှနိုင်တဲ့ဘုံစံတံပိုးတွေထဲမှာတောင်တရုတ်ပင်လယ်ပြင်တဲတရားဥပဒေစိုးမိုးရေးနဲ့ရေချောင်းသွားလာရေးဆိုင်ရာလွတ်လပ်မှုရှိဖို့တွေပါဝင်တယ်လို့လည်းပြောပါတယ်။တရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်ပြင်တစ်ပြင်လုံးနီးပါးကိုသူတို့ပိုင်ဆိုင်ချောင်းကြီးညာနေတာမို့ဒေသရင်းအိမ်နီးချင်းနိုင်ငံအများပြားနဲ့အငင်းပွားနေတာပါ။ဒီထဲဗီယက်နမ်နိုင်ငံကတော့သူ့မူဝါဒအရမိဖက်မထားတာမို့ဗီယက်နမ်နဲ့ဆက်ဆံရေးကိုတိုးဖို့အမေရိကန်ဘက်ကသတိကြီးကြီးထားနေတာဖြစ်ပြီးအခုတော့ဆက်ဆံရေးပိုးပြီးနှိကလာပြီလို့ဝန်ကြီးမက်တစ်ကပြောပါတယ်။အမေရိကန်ကမကြာသေးခင်ကပဲဗီယက်နမ်ကမ်းရိုးတန်းဆောင်တက်တွေသူ့ရဲ့ Hamilton Class ကမ်းရိုးတန်းသွားသင်္ဘောကြီးကိုလွှဲပြောင်းပေးခဲ့တာပါ။ဒီသင်္ဘောဟာအမေရိကန်ကမ်းဆောင်တက်ကအကြီးဆုံးသင်္ဘောကြီးတစ်စင်းဖြစ်ပြီးပထမဆုံးချိန်ဖြစ်တဲ့ဗီယက်နမ်ကိုအမေရိကန်ရဲ့စစ်သင်္ဘောတစ်စင်းလွှဲပြောင်းပေးရခဲ့တာလည်းဖြစ်ပါတယ်။အမေရိကန်သမ္မတဘဲရက်အိုဘားမားလက်ထက်က2016ထဲမှာအမေရိကန်ကဗီယက်နမ်ပေါ်ဆယ်စုနှစ်ပေါင်းများစွာလက်နက်ရောင်းချခွင့်ပိတ်ပင်ထားမှုကိုရုပ်သိမ်းပေးခဲ့တာဖြစ်ပြီးလက်ရှိမှာအမေရိကန်နဲ့ဗီယက်နမ်ကြားလက်နက်ရောင်းဝယ်မှုတန်ဖိုးကဒေါ်လာတန်း80လောက်ရှိနေတယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ Australia, New South Wales, Canberra တက္ကသိုလ်ကဂုဏ်လူဆောင်ပါမောက်က Caldera ကတော့ဗီယက်နမ်ဟာတရုတ်ကိုတွန်းလှန်ဖို့အတွက်အင်အားကြီးအောင်လှုပ်လာနေပေမဲ့တရုတ်ကဒီတိုင်းကြည့်နေမှာတော့မဟုတ်ဘူးလို့ပြောပါတယ်
။ခုခံတွန်းလှန်မှုတိုးလှုပ်လာတဲ့လို့ရက်တွေဗီယက်နမ်ထိခိုက်အောင်တစုံတစ်ခုမလုပ်ဘဲဘေးရှောင်ထွက်သွားဖို့တရုတ်ကလုပ်နိုင်မှာမဟုတ်ပါဘူး
။အမေရိကန်ဟာအရှိတောင်အာရှအာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးကိုတိုးချနေပြီးတရုတ်နဲ့ရုရှားတို့ရဲ့ဩဇာလွှမ်းမိုးမှုအတွက်ချိန်ခွင်ရှာညှိဖို့ကာကွယ်မဟာဗျူဟာတစ်ကိုတုံးနေတာဖြစ်ပါတယ်။